မလေးရှားနိုင်ငံမှာဂျာပြည့်ရွေးကောက်ပွဲဒီကနေ့ကျင်းပနေပြီးတော့ထင်ရှားတဲ့မလေးရှားနိုင်ငံရေးသမားအင်ဝါအီဘရာဟန်ဟာဒီရွေးကောက်ပွဲမှာနိုင်ရမယ်လို့ခန့်မှန်းထားပါတယ်။တောင်ပိုင်းကယ်ရိုရန်မြို့ဖြစ်တဲ့ဖော့ဒစ်ဆန်မှာထောင်ထဲချီတဲ့သူတွေဟာမဲပေးဖို့မဲယုံတွေကိုတွားခဲ့ကြပြီးတော့အင်ဝါဟာအဲ့ဒီလက်လက်တဲ့နေရာမှာတခြား6ဦးနဲ့ရှင်ပြန်ရတာပါ။နှစ်ပတ်ကြာအပြင်းထန်မက်ဆွေစီယုံခဲ့ကြတာဟာအင်ဝါအတွက်သာမကပဲမဟာတီယာနဲ့တခြားအစိုးရဖွဲ့ဝင်တွေအတွက်လည်းရေးပါခဲ့တာပါ။ရွေးကောက်ပွဲကော်မရှင်ကတော့မက်ဆန်နာရှင်ပေါင်း9000ခွဲကျော်ရဲ့80ရာခိုင်နှုန်းကမဲပေးမယ်လို့ခန့်မှန်းထားပြီးတော့ရွေးကောက်ပွဲရလဒ်ကိုစနေနေ့ညမှာကြီးညာမယ်လို့ပြောပါတယ်။အသက်62နှစ်ရှိပြီဖြစ်တဲ့ကမ္ဘာအသက်ရွယ်အကြီးဆုံးခေါင်းဆောင်ဝန်ကြီးချုပ်မဟာတီယာကတော့သူဟာနှစ်နှစ်ထံမနည်းဝန်ကြီးချုပ်တာဝန်ထမ်းဆောင်မှာဖြစ်ပြီးအန်ဝါကိုတာဝန်လွှဲပေးသွားမယ်ဆိုပြီးတော့ကတိပေးထားတာပါ။အန်ဝါဟာအာနာယမဟာမိတ်ညွန်မောင်းအဖွဲ့ရဲ့ထိတ်တန့်ခေါင်းဆောင်တဦးဖြစ်ခဲ့ပြီးတော့လက်ရှိဝန်ကြီးချုပ်မဟာတီယာနဲ့1998ခုနှစ်ကအာနာလွန်ဆွေးပွဲတွေအတွင်းသူအပေါ်ဓမ္မတာနဲ့ဆက်ကျင်တဲ့လိင်ဆက်ဆံမှုအဂတိလိုက်စားမှုတွေနဲ့ဆွဲချက်တင်ပြီးတော့ဖမ်းဆီးထောင်ချခဲ့ပါတယ်။မဟာဒီယာ2003ခုနှစ်အထိ22နှစ်ကြာဝန်ကြီးချုပ်တာဝန်ကိုထမ်းဆောင်နေခဲ့တာဖြစ်ပြီးတော့မကြသေးခင်ကသူဟာဝန်ကြီးချုပ်ပြန်ဖြစ်လာတာပါ။2004ခုနှစ်ကပြန်လွတ်လာတဲ့အန်ဝါဟာ2015ခုနှစ်မှာတော့ဓမ္မတာနဲ့ဆက်ကျင်ပြီးတော့လိင်ဆက်ဆံတယ်လို့ဆွဆွဲပြီးတော့ပြန်ဖမ်းဆီးခံရပါတယ်။အန်ဝါကတော့ဒါဟာသူ့အပေါ်နိုင်ငံရေးအရာလွတ်ချက်မှုဖြစ်ကြောင်းညင်းဆိုပါတယ်။တောက်ကြနေကမဲဆွေပွဲအစုံမှာတော့အန်ဝါကသူသာဝန်ကြီးချုပ်ဖြစ်လာမယ်ဆိုရင်မဟာတီယာနဲ့ပတ်သက်သမျှနောက်ကျောင်းပြန်လည်မှာမဟုတ်ပဲလွတ်တော်ကိုအတွင်သစ်နဲ့ပြန်လည်ဖွဲ့စည်းဖို့သာအာရုံစိုက်လှုပ်ဆောင်သွားမယ်လို့ပြောပါရခင်ဗျာ